ကချင်ပြည်နယ်ကနေတရုတ်နိုင်ငံဘက်ခိုးထုတ်တဲ့တစ်မောက်ခိုးမှုတွေမှာဒေသခံ KIA တပ်တွေပါဝင်ပတ်သက်နေတယ်လို့မြန်မာအစိုးရဘက်ကတန်တရားဝင်နေတာကြောင့် KIA တပ်တွေကိုအစိုးရတပ်တွေကလာရောက်တိုက်ခိုက်တဲ့သဘောဖြစ်တယ်လို့ယူဆကြောင်းကချင်ငင်းငယ်ကြီးအကျိုးတော်ဆောင်အဖွဲ့ကပြောပါတယ် KIA တပ်ဖက်ကတော့တစ်မောက်ခိုးမှုမှာသူတို့ပါဝင်ခြင်းမရှိဘူးလို့ညှင်းဆိုထားတာပါကိုညာဝင်းအောင်ကစူးပြီးစူးစီးပြီးတော့တင်ပြမှာပါရှင
်ကချင်ပြည်နယ်မန်စီမြို့တဝိုက်လက်တလောဖြစ်နေတဲ့တိုက်ပွဲတွေဟာKIA တပ်တွေကတင့်မှောင်ခုမှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးအစိုးရဘက်ကယူဆတာကြောင့်မြန်မာတပ်မတော်ကလာရောက်တိုက်ခိုက်နေတာဖြစ်တယ်လို့သူနားလေကြောင်းကချင်ငင်းငန်းရေးအကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူဦးလမိုင်ခွန်ညာက VOA ကိုပြောပါတယ်
။အင်းကြီးချင်းနိုင်ငံဖြစ်တဲ့ပြည်နယ်ကတင့်မှောင်ခုဝင်လာတဲ့ဟာလည်းပဲဒီကိုနေနေအတော်ကြီးဝင်လာတာဖြစ်တဲ့အတွက်ဆက်ချက်မှုတပ်မတော်လည်းကဒါကြီးဖြစ်ပြီးဒီမောင်ကိုလုတ်သမားရဲ့အားလုံးဟာဒီကိရနဲ့ပတ်သက်နေတယ်လို့သူတို့အနေနဲ့တော့ဒီလိုယူဆရတဲ့ရှိတယ်ကြ။အဲဒီကိစ္စနဲ့ပတ်သက်ပြီးမှကိရကိုမေးတဲ့အခါကျလည်းသူတို့အနေနဲ့ပတ်သက်မှုတော့မရှိဘူး။ဒါပေမဲ့အောက်ခြေဘက်ကအားတွေကတော့အဲနားလည်မှုနဲ့သူတို့ပတ်သက်မှုရှိကောင်းရှိနိုင်တယ်လို့သူတို့ပြောတာတော့ရှိတယ်ကြ
။အစိုးရတပ်တွေဟာမန်စီမြို့နယ်နမ်လင်းပါနဲ့မုံတူပါရွာတွေနားက KIA တပ်မဟာ3တပ်တွေကိုလာရောက်တိုက်ခိုက်တာကြောင့်မနေ့ကအထိတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA တပ်ကဗိုလ်မှူးဇော်ကောင်ကပြောပါတယ
်။တကယ်ဖြစ်တဲ့နေရာမှာပဲမန်စီနဲ့နံလင်းပါပေါ့နံလင်းပါနဲ့မုံတင်ပါ။အဲ့ဒီရွာပေါင်းချင်မှာပဲအဲ့ဒီရွာမှာကျိုးတပ်ခွဲတွေပါရှိတဲ့နေရာပေါ့။၃၄ရက်ရှိပြီ။နေ့တိုင်းလိုပဲလာတိုက်တဲ့ဘိုးချက်အဆုံးကလည်းအစည်းစိမ်တော့မတည်ဘူး။ဒါရရတဲ့နေရာ၃ရက်ရှိလို့ဒီကြားရတယ်။
ဆူရတက်တွေကအင်အားတော်တော်တုံးပြီးတော့ထိုးစစ်ဆင်နေတာမျိုးလား
တည်ရင်နေရင်လို့ရှိလို့ပြောတော့ပဲအင်အားတော်တော်က900 600ပေါင်းရှိနေရှိရဲ့ဆူရတက်က
တင့်မောင်ကိုတမားရီနောက်ကိုခြေရခံရင် KIA နိုင်ပြည်တဲကိုအဆူရတက်တွေရောက်လာရတာဖြစ်တယ်လို့အဆူရတက်ကသူတို့ကိုရှင်းပြခဲ့တာမျိုးရှိကြောင်းကချင်ငင်းငင်းရေးအကျိုးတော်ဆောင်ဦးလမိုင်ခွန်ညာကပြောပါတယ
်တမတော်တော်တင့်မောင်ကိုတမားရီကိုတစ်ဖမ်းဖို့အတွက်သွားလာတဲ့အချိန်မှာဟိုကေအိုရှိတဲ့နေရာမှာသူရောက်လာလို့သူတို့ကလည်းသူတို့တပ်ခန်းကိုကာကွယ်ရဲသူတို့ဖြစ်တယ်ဆိုပြီးတော့မှကေအိုလည်းအဲဒါနဲ့ပြောတာဖြစ်တယ်အစိုးရဘက်ကတော့ကေအေတပ်ခန်းတွေကိုသူတို့တပ်တိုက်ဖို့အစီအစဉ်လည်းမရှိဘူးသူတို့အနေနဲ့ကတော့ဒီကောင်းကျင်ကနေပြီးတော့မှလေရင်ပေါ်ကနေရှိတဲ့အချိန်မှာတစ်မောင်ခိုးသမားတွေကားတွေအများအများဆိုတာသွားလာနေရတွေ့လို့အဲ့ဒီအရာတွေကိုလိုက်ဖမ်းကြည့်တယ်လို့အစိုးရဘက်ကတော့အဲဒါပြောကြတယ်ကြာ
ကချင်ဒေသစစ်ပွဲတွေရစင်းနိုင်ရေးတိုက်ပွဲဖြစ်ပွားရာဒေသကိုကွင်းစင်းလေ့လာနိုင်ဖို့ KNU နဲ့အစိုးရတပ်တွေပေါင်းပြီးဖွဲ့ထားတဲ့ပြည်ပကညှိနှိုင်းရေးအဖွဲ့တွေဟာအခုကြံဒီလုပ်ငန်းမစနိုင်သေးဘူးလို့ဦးလမိုင်ခွန်ကြားကပြောပါတယ်တကယ်တော့အခုပြဿနာဟာအစိုးရတပ်တွေနဲ့ KNU တပ်တွေကြားနားလည်မှုလွဲရာကဖြစ်ပွားလာတဲ့စစ်ပွဲတွေဖြစ်တာကြောင့်နှစ်ဖက်တပ်တွေသွာလာလှုပ်ရှားရမှာတစ်ဖက်နဲ့တစ်ဖက်ဂျိုတင်အတီပေးအကြောင်းကြားတာမျိုးလှုပ်တင်တယ်လို့ကချင်ငင်းငင်းရဲ့အကျိုးတော်ဆောင်အဖွဲ့ကအကြံပြုထားတယ်လို့ဆိုပါတယ်
။တက်ကလည်းသွားမယ်လာမယ်၊ကျဲလည်းသွားမယ်လာမယ်ဆိုရင်ဒါကြီးကြီးတစ်ဖက်နဲ့တစ်ဖက်နီးနီးနိုင်နိုင်နဲ့လှုပ်ဆောင်သွားရင်တော့ပိုကောင်းပါတယ်။အဲ့လိုပဲမဟုတ်ဘူးဆိုရင်လည်းတစ်ဖက်ကဘာကိစ္စကြောင့်ထားတယ်ဆိုတာတော့မသိဘူး။မသိတဲ့အခါကျတော့တစ်ဖက်ကလည်းဆိုးရင်မှုနဲ့ဟိုကာကွယ်တဲ့အနေနဲ့ဖြစ်ခတ်တာမျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါကြောင့်ဘာကြီးဖြစ်ဒီအစိုးရတက်ကလည်းပဲဒီရစ်ခါပို့တာတို့တတ်ချင်းတာတို့အဲ့တော့ဒီကစ်ဖန်လာရဆိုရလည်းဒီတစ်ခါကိုအကြောင်းကြားပြီးတော့မှတစ်ခါကလည်းအဲ့ဒါကိုနားလည်မှုဟိုတဘောတူညီမှုရယူပြီးမှသွားလာပြီနေဆိုရင်လည်းဒါမှပြဿနာဖြစ်ပြအကြောင်းမရှိဘူးဒီလိုလှုပ်ဆောင်တဲ့ပုံကောင်းပါတယ်ဆိုပြီးကျွန်တော်တင်ပြထားတာပဲရှိတယ်ဗ
ျဦးလမိုင်ခွန်ကြားပြောဆိုသွားတာပါလက်တလောစစ်ပွဲတွေကြောင့်ဒေသခံတွေစစ်ရှောင်ဖို့အခြားဒေသကိုထွက်ပြေးခိုလုံနေရပါတယ်အစိုးရရဲ့ပြည်တော်စုညဉ့်ဉန်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ရဲစဲရေးညှိနှိုင်းမှုအဖွဲ့ NCCT တို့ကြားမှာအပြစ်ခတ်ရဲစဲရေးစောင့်ကြည့်လေ့လာရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းဖို့သဘောတူထားပေမဲ့အခုချိန်ထိလက်တွေ့ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ